ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်အတွက်ဆွေးနွေးဖို့မြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။တက်ကနတ်မြို့ကိုအဖွဲ့ဝင်16ဦးပါတဲ့မြန်မာကိုယ်စားလှယ်အဖွဲ့ရောက်ရှိလာတာလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ရေးရာကော်မရှင်နာယုံတာဝန်ရှိသူတွေကသတင်းဌာနတွေကိုဒီကနေ့ပဲပြောပါတယ်။ဒုက္ခသည်931ယောက်ကိုမြန်မာဘက်ကစီစစ်အတီးပြုပြီးတဲ့အကြောင်းနဲ့ကျန်ရှိတဲ့429ယောက်ကတော့နောက်ထပ်မွေးတဲ့ကလေးတွေပါဝင်နေတာကြောင့်ထပ်မံစီစစ်ဆဲဖြစ်တယ်လို့လဲဒုက္ခသည်ရေးရာကော်မရှင်နာမင်းကြီးမိုဟာမက်မူဇန်ဝါရာမန်ကိုကိုကပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒုက္ခသည်တွေနေရပြန်လက်ခံရေးနှစ်နဲ့ချီကြာရှည်ခဲ့ပြီးအကောင့်ထဲမပေါ်နိုင်ခဲ့တဲ့နောက်မှာနိုင်ငံအကြပြန်လည်လက်ခံဖို့စတင်ဆွေးနွေးတာဖြစ်ပါတယ်။ရိုဟင်ဂျာအရေးကြားဝင်ညီနိုင်ဆွေးနွေးပေးတဲ့တရုတ်နိုင်ငံကတန်အမတ်ကြီးရိုဝင်ကတော့ဒုက္ခသည်အတုတ်ကိုတိတ်မကြခင်မြန်မာနိုင်ငံကိုပြန်ပို့မယ့်အကြောင်းမျှော်လင့်ထားပါတယ်ခင်ဗျာ။